2018 ခုနှစ်အတွက်အိုကလာဟိုမာတက်ကသူအမျိုးသမီးနဲ့ကြားမဒန်းလူရေးဆိုင်ရာလေးလာရေးဌာနကချီးမြှင့်တဲ့လူ့ခွင့်ဆိုင်ရာစုဖြစ်တဲ့ Clyde Snow Social Justice စုကိုမြန်မာနိုင်ငံကလူ့ခွင့်ရေးကာကွယ်လှုပ်ရှားသူလည်းဖြစ် Smile Education Foundation ကိုတည်ထောင်သူဖြစ်တဲ့ကိုမျိုးဝင်းကိုပေးအပ်ခဲ့ပါတယ်။စုချင်းငွေဖြင့် American Dollar 5,000 လဲပါဝင်ပါတယ်။မနေ့ကကြာတာပရင်းနေ့ညနေပိုင်း Oklahoma တက်သူစုပေးပွဲအခမ်းအနားမကျင်းပခင်မှာစုရရှိတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့မတ်အင်ဂျင်နီယာကကိုမျိုးဝင်းကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစပြီးတော့ပြောကြားခဲ့ပါတယ်။
အဓိကတော့သူတို့က encourage လုပ်တာကဘယ်သူလိုပေးလဲဆိုတော့ဒီလူခွင့်ရေးစူးစမ်းသူတွေအထူးသဖြင့်အတန်မဲ့တဲ့သူတွေဘက်ကနေအတန်ထုတ်ပေးတဲ့လူတွေနောက်တစ်ခုကအရန်ကြီးသူတို့အနေနဲ့ဟိုပါပေါ့ဟိုကျွန်တော်တို့ grassroots အခြေခံလူဖွဲ့စည်းရနေစပြီးတော့ဟိုအပေါ်အထိ advocacy နိုင်ငံတကာအထိလုပ်နေတဲ့လူမျိုးသူတို့ရွေးချယ်တာပေါ့အရန် high level ကြီးပဲလုပ်နေတဲ့လူမျိုးလည်းမဟုတ်ဘူး grassroots တစ်ခုထဲမှာလုပ်တဲ့လူမျိုးလည်းမဟုတ်ဘူးအဲ့လိုမျိုးဟာနဲ့ match ဖြစ်တယ်ဆိုပြီးတော့မှဒီနေ့တို့ဒီ awarding committee ကနေပြီးတော့ကျွန်တော်ကိုရွေးတာပေါ့ဒုတိယတစ်ချက်ကတော့ကျွန်တော်ကိုတို့ပြန်ပြီးတော့ narrate လောက်တာတော့တို့ရွေးရတဲ့အထက်မှာဒီလိုအလုပ်တွေလုပ်လို့အတန်မဲ့တဲ့သူတွေဘက်ကနေအတန်ထုတ်ပြီးတဲ့တကြောင်မလို့ဒီထဲမှာလူတွေရဲ့ဖြစ်တည်ဝေဖန်ခြင်းခံရတာတို့အဲသူ့နိုင်ငံမှာဟိုသူ့ရဲ့လုံခြုံရေးအတွက်ကိုဟိုနည်းနည်းလေးပို့ပြီးတော့မှစိုးရိမ်ခင်ဖြစ်ရတဲ့လူမျိုးတွေကိုလေတို့အဲ့လိုမျိုးစဉ်းစား criteria အနေနဲ့ထည့်သွင်းစဉ်းစားရမှာပါခဲ့တယ်လို့ပြောပါတယ်
။ဟုတ်ကဲ့ဒီအခုကိုမျိုးဝင်းတို့ Smile Education Foundation အနေနဲ့ဗမာပြည်ထဲမှာအဲ့လိုလှုပ်ရှားနေရတဲ့အနေအထားပေါ့နော်အထူးသဖြင့်ဒီဘာသာပေါင်းစုံချစ်ချည်ရေးကိစ္စတွေပါတယ်လူခွင့်ရေးကာကွယ်ပေးရေးပေါ့လေအဲ့ဒါတွေကိုလည်းဟိုလှုပ်ရှားနေတဲ့အဖွဲ့အစည်းလည်းဖြစ်တဲ့အခါကျတော့ဗမာပြည်ထဲမှာဒီလိုလှုပ်ရှားနေရတဲ့ပတ်သက်ပြီးတော့ဟိုဘလို့အခက်အခဲတွေရင်ဆိုင်ရတယ်လဲရှင
်အဲအထက်ကတော့ကျွန်တော်တို့ပြည်ထဲမှာလှုပ်ရှားတာတော့တကယ်ကျွန်တော်တို့ကမြန်မာနိုင်ငံမှာဒီလွတ်လပ်စွာကိုယ်ပွဲယုံကြည်မှုတို့ကျွန်တော်တို့ဒီကျွန်တော်တို့နိုင်ငံမဲ့မှုပြည်ထနာပေါ့နော် stateless ပြည်ထနာပေါ့ကိုယ်ပွဲယုံကြည်မှုကိုအခြေခံပြီးတော့လူတွေကနိုင်ငံသားဖြစ်မှုနဲ့ပတ်သက်ပြီးငြင်းပယ်ခံရတာတွေဟိုခြံလှက်ခံရတာတွေကြံ့ကြာခံရတာတွေရှိနေတယ်လေအဲ့ဒီအပိုင်းတွေကိုကျွန်တော်တို့လုပ်တယ်နောက်တစ်ခုကတော့ဒီ social cohesion ကိုအခြေခံပြီးတော့ဘာသာပေါင်းစုံတဟသတာဖြစ်မှုကိုကျွန်တော်တို့အားပေးရလုပ်ငန်းတွေလုပ်တယ်နောက်ဒီအမုန်းစကား and ရရှိတဲ့စကားတွေကိုပြန်ပြီးတော့မှကျွန်တော်တို့က moderate voice ကနေပြန် fort ထုတ်ပြီးတော့ဒါကိုကိုဆောင်ရွက်ချေးဆိုရယ်လောက်ခဲ့တယ်လောက်တော့အဲ့ဒါကိုကျွန်တော်လောက်ကြတာပေါ့နော်ဒါပေမဲ့ကျွန်တော်တို့ရင်ဆိုင်နေရတဲ့အခက်ခဲရတော့အတိတ်ကတော့နံပါတ်1ကဒီမူဝါဒဆိုင်ရာအသာအစီအစဉ်လေးလို့ကျွန်တော်နံပါတ်1မြင်ပါတယ်တချို့မြို့တွေမှာကျွန်တော်တို့အစီအစဉ်တွေလုပ်တယ်အဲ့ဒီအစီအစဉ်တွေကတော်တော်လေးကိုပြည်သူလူထုကလည်းနှိမ့်မြို့တယ်ဘာသာပေါင်းစုံကလည်းအားပေးတယ်ဒါပေမဲ့တကယ်တမ်းလောက်ပိုင်ခွင့်ရဖို့ပါမေးရဖို့ဟိုဒီ policy အုပ်ချုပ်သူများရဲ့အဟံတားတွေကကျွန်တော်မှအတိုင်းအတာတစ်ခုရှိခဲ့တယ်တစ်ချက်ကလေချက်ကတတော့နောက်ပိုင်းမှာဒီမြန်မာနိုင်ငံမှာအဲ့လိုပဲခဏ300ရာစီပေါ့ဒီကျွန်တော်တို့ဒီအမျိုးသားရေးဆိုတဲ့ခေါင်းစဉ်အောက်ကနေပြီးတော့စကရက်အောက်ကနေပြီးတော့မှဒီကျွန်တော်တို့လူအုပ်စုတွေကိုတကယ် racist ဖြစ်တယ်ပေါ့နော်လူမျိုးစွဲကြီးတဲ့အဲလူမျိုးဘာသာအခြေပြုတဲ့အဲနိုင်ငံရေးဝါဒပို့ပြီးတော့မှထွန်းကားတဲ့ထွန်းကားလာပြီးတော့အဲ့ဒါကိုကျွန်တော်တို့က negative ဘက်ကနေပြီးတော့မှ implement လုပ်လာတဲ့အခါကျတော့တချို့တော့ဒီလိုမျိုးကျွန်တော်တို့ social cohesion တို့ကျွန်တော်တို့ဒီနိုင်ငံမဲမှုပြဿနာကိုပြန်လဲကင်တွယ်တာတို့လုပ်တဲ့အခါမှာကျွန်တော်တို့အဲ့လိုမျိုးဒီလိုဖြစ်တဲ့ပုံစံတွေကအဲ့လိုမျိုးကျွန်တော်တို့ပြောရတော့ prejudice ပေါ့နော်ဟိုအမြင်မချယ်ဘဲနဲ့ကျွန်တော်တို့တကယ်ကိုဟိုဖြစ်တဲ့အမျိုးသားရေးလို့အမြင်ခံတဲ့ပုံစံတွေရဲ့အနောက်ရှက်အသားစီးတွေကလည်းကျွန်တော်တို့မှရင်ဆိုင်ရတာရှိတယ်ပေါ့နော်တတိယတစ်ချက်ကတော့ human rightဒုခွင့်ရေးကာကွယ်ဆောက်ရှောက်သူတရားဝင်နဲ့လှုပ်ရှားတဲ့နေရာမှာတော့ကျွန်တော်တို့လီမောင်းတုံနဲ့တိုက်ခိုက်တာတွေခံရတယ်နာမည်ဖြတ်တာမျိုးတွေခံရတယ်ဆိုတော့ဟိုတခါတရံကြားတဲ့ခါမှာဟိုကျွန်တော်တို့ကနေပြီးတော့ဟိုလုတ်တဲ့အလုပ်တစ်ခုကယူရချက်ကတစ်ခုဒါပေမဲ့ဟို miss interpret ပေါ့နော်လဲမသာဘာသာပြန်ဆိုပြီးတော့ကျွန်တော်တို့တိုက်ခိုက်တာမျိုးတွေခံရတယ်အဓိကကတော့အဲ့ဒါမျိုးတွေနောက်ပိုင်းကျွန်တော်တို့ရဲ့ဒီတွားလာတဲ့ခါမှာကိုယ့်ကိုယ်သတိထားရတယ်လုံခြုံရေးပါသတိပြုရတယ်ဆိုတော့အနေထားမျိုးတွေလည်းကျွန်တော်တို့ကြုံရပါတယ်အမှအဲ့ဒါတွေကတော့ကျွန်တော်တို့ရဲ့အဓိကအခက်အခဲတွေပါ
ဟုတ်ကဲ့ခုနိုင်ငံတကာကအသိမှတ်ပြုတဲ့စုတစုဖြစ်တဲ့ဒီ Social Justice Award ပေါ့နော်ဒီစုကိုရရှိပြီးတဲ့နောက်မှာကိုမျိုးဝင်းဘာဆက်လုပ်ဖို့ရှိလဲရှင
်အဓိကတော့လေကျွန်တော်တို့ကတော့ဟိုလုပ်နေတဲ့အရင်တိုင်းပဲဆက်လုပ်နေမှာပဲပေါ့လေဘာမှတော့အထူးကြီးတော့ဒီစုရလို့အထူးဟိုပြောင်းတာမျိုးတော့မရှိဘူးပေါ့လေဒီစုကတော့တော်ရင်ခိုင်ရင်းနဲ့ဟိုမမြော်လင်မဲနဲ့ဟိုသူတို့ကခေါ်ပေးလို့ရတဲ့တပေါ်ပါတကယ်တော့လေတကယ်ပြောရရင်တော့ဒီစုကိုအမည်စင်းတင်သွင်းခဲ့ကကျွန်တော်ကဟိုမသိခဲ့ဘူးပေါ့နော်ကျွန်တော်ကျွန်တော်မိတ်ဆွေတွေကတင်ခဲ့တာပေါ့နော် အဆူရတယ်ဆိုမှပဲကျွန်တော်တန်တော်နဲ့ကျွန်တော်သိရပါတယ်အဲ့တော့ဘယ်လိုပဲဖြစ်စေကျွန်တော်ဒီလုပ်တရားတော့ဆက်လုပ်နေမှာပဲဆူရသည်ဖြစ်စေဆူမရသည်ဖြစ်စေဒါပေမဲ့ဆူရတဲ့အခါမှာတော့အခုတော့ရှိတာပို့ပြီးတော့တွန်းအားလေးတစ်ခုရှိတာပေါ့ကျွန်တော်ရှင်မှာဘယ်လိုမဆိုကျွန်တော်တို့ကောင်းတဲ့အလုပ်တွေဘယ်လို့မဆိုလူတွေအပေါ်မှာရက်တီပြီးလုပ်တော့ညာလည်းပဲခုနလိုကျွန်တော်တို့မြစ်စရိယာပေါ့နော်တကယ်ဟိုအပနာပပြောဆိုခံရတာရှိတဲ့ခါကျလူကလူသားပြပြီးတော့တစ်ခါပြန်ကြတဲ့ခါမှာစိတ်တက်ကြတာတို့ဟိုစိတ်တန်ရတာမျိုးတို့ရှိပါတယ်ဒီလိုမျိုးနိုင်ငံတကာကနေပြီးတော့ဒါကိုကျွန်တော်တို့အသိမှတ်ပြုပြီးတော့ခုလိုတက္ကသိုလ်ကြီးတစ်ခုကနေခေါ်ပြီးတော့တကယ်ကိုကျွန်တော်တို့ကိုပင့်ဖိတ်ပြီးတော့မှဟိုစုခေါ်ပြီးတဲ့အခါကျတော့နည်းနည်းလေးတော့ဟို encourage ဖြစ်တယ်အားတော့ရှိတာပေါ့လေအဲ့လိုမျိုးအော်ငါတို့ဒီထဲမှာပြည့်တင်ဝေဖန်တွေရှိတော့ညာလည်းပဲတကယ်ကိုပဲငါတို့ကိုထောက်ပံ့အားကိုအားပေးတဲ့အဲလူတွေလည်းပဲရှိနေပါလားပေါ့နော်အဲ့လိုမျိုးတော့စိတ်ထဲမှာနည်းနည်းလေးတော့ခွန်အားလေးရပါတယ်ပေါ်ပြီးတော့အားဖြည့်ဆောင်ရသားမှာပါဒီလိုအချက်ခက်ခဲတွေဘလောက်ပဲရှိရှိဒါတွေကိုကျွန်တော်တို့ကြော်သွားပြီးဆောင်ရရမယ်ဆိုတော့အတိအရတော့ကျွန်တော်တို့မှအမြဲရှိနေတယ်ကျွန်တော်တို့အမြဲတမ်းလူတွေအတွက် stand လုပ်မယ်ဟိုမတက်ရမယ်အတန်မဲ့တဲ့သူတွေဘက်ကအတန်ဖြည့်အောင်တက်နေတယ်လို့ကြိုးစားသွားမယ်လို့ကျွန်တော်ခံယူထားပါတယ်မှာ
ဟုတ်ကဲ့